ကွာလာလွန်ပူးအမေရိကန်ထက်လွတ်တော်မှဂျွန်မက်ကိန်းကိုဗီယက်နမ်အဖွဲ့အစည်း200ကျော်ကကိုယ်စားလှယ်တွေနဲ့တခြားလူပုဂ္ဂိုလ်တွေဟနွိုင်းမြို့တော်ကအမေရိကန်တန်ရုံမှာဒီသတင်းပတ်တွင်တွားရောက်ဂုဏ်ပြုနှုတ်ဆက်ကြတယ်လို့ဗီယက်နမ်အစိုးရပိုင်း VNA သတင်းဌာနနဲ့ထင်ထုတ်သတင်းဌာနတို့ရဲ့သတင်းတွေမှာဖော်ပြကြပါတယ်။အဲဒီလိုတွားရောက်ဂုဏ်ပြုနှုတ်ဆက်ကြတဲ့အထက်မှာဗီယက်နမ်ထိပ်တန်းခေါင်းဆောင်တွေဗီယက်နမ်ကွန်မြူနစ်ပါတီဘူကော်မတီပြင်ပဆက်ဆံရေးကော်မရှင်ဝန်ကြီးဌာနတွေအစိုးရဌာနတွေအဖွဲ့အစည်းတွေနဲ့ဗီယက်နမ်အမေရိကန်အဖွဲ့ကကိုယ်စားလှယ်တွေပါဝင်တယ်လို့ဗီယက်နမ်ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။မစ္စတာမက်ကိန်းဟာဗီယက်နမ်စစ်ပွဲကာလတွင်ကစစ်အကြံသားတူအဖြစ်ဟနွိုင်းမြို့တော်မှာ9နှစ်ခွဲကြာဖမ်းဆီးခံရပြီးနှင်ပန်းနှိပ်စက်ခံခဲ့ရပါတယ်။ဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဖမ်းဘင်းမင်းကအတလွတ်တော်မတ်ဂျွန်မက်ကိန်းဟာဗီယက်နမ်စစ်ပွဲရဲ့စစ်မှုဒဏ်ဟောင်းလွတ်တော်အမတ်မျိုးဆက်ကိုအမတ်တင်ကိတာပြုသူတူဖြစ်ပါတယ်။စစ်ရဲ့ဒဏ်ရာဒဏ်ချက်တွေကိုကုစားဖို့နဲ့ဗီယက်နမ်နဲ့အမေရိကန်ကြားပြီးပြည့်စုံတဲ့မိဖက်ဆက်ဆံရေးဖြစ်အောင်ပြန်တည်ဆောက်ပြီးအားပေးမြင့်တင်တာမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့သူဖြစ်ပါတယ်လို့ပြောပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းကွယ်လွန်သူအထက်လွှတ်တော်မှဂျွန်မက်ကိန်းဟာသူ့ရဲ့မိတ်ဆွေဟောင်းကြီးဖြစ်တယ်လို့ခေါ်ဆိုပြီးမစ္စတာမက်ကိန်းဟာဘယ်တော့မှဟောင်းနွမ်းပျက်စီးမသွားတဲ့ကြီးမြတ်တဲ့ဂုဏ်၊ရည်စွမ်းသတ္တိ၊လိုင်းပြည်တော်ဝန်ထမ်းရွက်မှုဆိုတဲ့စံသတ်မှတ်ချက်တွေနဲ့နေထိုင်သွားသူဖြစ်တယ်လို့ပြောပါတယ်။အသက်82နှစ်အရွယ်မှာဩဂုတ်လ25ရက်နေ့ကကွယ်လွန်သွားတဲ့ဂျွန်မက်ကိန်းရဲ့ကျွမ်းကျန်ရေးတဲ့ရုပ်လောင်းကိုပြင်ဆင်ထားရာအရီဇိုနာပြည်နယ်ဖီနစ်စ်မြို့ကပြည်နယ်လွှတ်တော်အစည်းအဝေးအတွင်းမှာဒုသမ္မတဟောင်းဘိုင်ဒန်ကမစ္စတာမက်ကိန်းအတွက်အမတ်ရကွန်ပျူစကားကိုကြာသာပြီးနေမှာပြောတာပါမစ္စတာဘိုင်ဒန်ဟာဒီမိုကရက်ပါတီကဖြစ်ပြီးမစ္စတာမက်ကိန်းကရီပူဘလီကန်ပါတီကဖြစ်ပေမဲ့လည်းသူတို့ကြားမတူကွဲပြားတဲ့နိုင်ငံအမြင်တွေကြားမှာပဲနှစ်ပေါင်းများစွာအတူလက်တွဲလှုပ်ဆောင်ခဲ့ကြတာနဲ့မိတ်ဆွေရင်းတွေဖြစ်ခဲ့ကြတာကိုမစ္စတာဘိုင်ဒန်ကပြန်ပြောင်းပြောဆိုပါတယ်